ရခိုင်ပြည်နယ်အတွင်းနယ်မြေစစ်ဆင်ရေးဆောင်ရွက်တဲ့နေရာမှာမြန်မာစစ်တပ်ဟာရိုဟင်ညာမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့လူခွင့်ချိုးဖောက်တာတွေကြဲကြဲပြန့်ပြန့်လုပ်နေပြီမဲ့ဒီအခြေအနေကိုရပ်တန့်မှုအစိုးရဘက်ကထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International
AI ဖွဲ့ကဝေဖန်လိုက်ပါတယ်လူနေအိမ်တွေအများပြားမီးရှို့ဖျက်ဆီးခံရပြီးတော့ရွာသားတွေထောင်ထဲချီအိုးအိမ်တွေဆုံးခွာထွက်ပြေးနေရတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလူခွင့်ရေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်လို့
Over the last couple of months, we have been disappointed by the response of Aung San Suu Kyi. Her office has often denied what's been going on in Rakhine State or sought to try to downplay
the seriousness of the violence.
တိုင်းပြည်နယ်ရခိုင်ပြည်နယ်အတွင်းအရေးပါတဲ့အုပ်ချုပ်မှုပိုင်းတွေကိုစစ်တပ်ကအဓိကထိန်းချုပ်ထားပြီးစစ်တပ်ရဲ့ဩစာလွှမ်းမိုးမှုကသိပြီးတော့ကြီးမားသလိုလက်ရှိလူခွင့်ရေချိုးဖောက်မှုတွေကိုလည်းစစ်တပ်ကကျူးလွန်နေရကြောင်းဒေါ်စန်းစုကြည်အနေနဲ့အကူကိစ္စကိုဘယ်လောက်အတိုင်းတာအထိကင်တွယ်ဖြစ်ရှင်းနိုင်မလဲဆိုတာရှင်းရှင်းလင်းလင်းမသိနိုင်ဘူးလို့ဘလော့ကစ်ကပြောပါတယ်
We've documented a range of human rights violations. This includes Zolisan police who have randomly fired on and killed civilians. They
have raped women and girls.
ဒါပြင်ရိုဟင်ဂျာမျိုးသားထောင်နဲ့ချီတရားလက်လွတ်ဖမ်းဆီးထိန်းသိမ်းခံရပြီးတော့သူတို့ကိုဘယ်လိုဆွဆွဲချက်တွေနဲ့တရားဆွဲထားတယ်ဘယ်လိုအရေးယူသွားမယ်ဆိုတာတွေလည်းဘာမှမသိရတဲ့အခြေအနေမှာရှိပါတယ်ဒါတွေကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ်အစိုးရလူကြိုးရေးစခန်းတွေကိုရိုဟင်ဂျာအဖွဲ့တစ်ခုကအကြမ်းဖက်တိုက်ခိုက်ခဲ့တာကိုအစိုးရဘက်ကတုံ့ပြန်ကြိုတွေတာလို့ဆိုပေမဲ
ြောပါတယ
် What we want to see at the moment are three things. First of all, we want the military to end this vicious campaign against the Rohingya people. Because
ကျွန်တော်အနေနဲ့တက်တွန်းချင်တာသုံးခုရှိပါတယ်။ပထမချက်ကမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်လက်ရှိစစ်ဆင်နေတာတွေအဆုံးသတ်ဖို့ပါ။ရွာသားတွေတပ်ဖြတ်ခံရအထမပြုကျင့်ခံနေရတာတွေအများဆုံးအဆုံးသတ်ဖို့လိုပါတယ်။ဒုတိယချက်ကမြန်မာစစ်အုပ်အနေနဲ့ရခိုင်ပြည်နယ်အတွင်းတော်လာမှုကန့်သက်ထားတာတွေကိုအဆုံးသတ်ပြီးတော့လူခွင့်ရေးလေးလာဆောင်ကြည့်သူတွေသတင်းမီဒီယာတွေကိုဝင်ရောက်ခွင့်ပြုပြီးတော့အခြေအနေကိုလေ့လာခွင့်ပေးရပါလိမ့်မယ်။အထူးသဖြင့်လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေဝင်ရောက်ခွင့်ကန့်သက်ထားတာကြောင့်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးနိုင်အောင်လမ်းဖွင့်ပေးရပါမယ်။တတိယချက်ကတော့တာဝန်ခံမှုပါ။အပြစ်ကျူးလွန်သူတွေနဲ့ပတ်သက်လို့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့အရေးယူဆောင်ရွက်သွားပါလိမ့်မယ်
။မြန်မာဆိုရဘက်ကတော့ရခိုင်ပြည်နယ်တွင်းနယ်ပြည်စစ်ဆေးမှုတွေမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တဲ့ဆိုတော့နိုင်ငံကလူခွင့်ရေးဖွဲ့ရရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အားလုံးဟာမမှန်ကန်တဲ့အကြောင်းထုတ်ပြန်ထားသလိုချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အထောက်အထားတွေရှိရင်အစိုးရကိုတင်ပြလာဖို့ကြိုးစားတဲ့အကြောင်းလည်းပြောထားပါဗျ။ရခိုင်ပြည်နယ်ရေကြေးကြီးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းခွင့်ပြုသွားမယ်အကြောင်းဒီကနေ့ရန်ကုန်မြို့မှာရခိုင်ရေးနယ်ပတ်သက်ပြီးဒေသတွင်းအာဆီယံငွေကြေးဝန်ကြီးတွေကိုရှင်းလင်းတဲ့ပွဲမှာမြန်မာအစိုးရဘက်ကပြောဆိုခဲ့ပါတယ်ရှင်